မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်တယောက်အနေနဲ့စိုက်ပျိုးမွေးမြေရင်းကျန်းရင်းနဲ့တယံစားတာတွေကိုထိထိရောက်ရောက်ခွဲဝေတုံးဆွဲရီတို့ကိုအဓိကဦးစားပေးလုပ်သွားမယ်လို့ဒေါက်တာစောမြင့်မောင်ကပြောကြားလိုက်ပါတယ်။အန်အဒီအစိုးရတယ်လက်ထက်မှာတိုင်းဒေသကြီးရဲ့ဝန်ကြီးဌာနနဲ့ဝန်ကြီးနေရာတွေကိုလျှော့ချသွားပြီးတော့အစိုးရကိုကြစ်လက်ထိရောက်အောင်ဆောင်ရွက်သွားမယ်လို့ပြောအင်မြန်မာပိုင်းနဲ
ည်ပြုလိုက်တဲ့အတွက်ဆရာအနေနဲ့တာဝန်ထမ်းဆောင်တဲ့အခါမှာဘယ်လိုကဏ္ဍတွေကိုအဓိကဦးစားပေးလှုပ်ဆောင်တာဝန်ရှိပါလဲခင်ဗျာ
။ဗမာနိုင်ငံမှာကနေ့ကျွန်တော်တို့အရင်အစိုးရကလည်းဆင်းရဲမွေးတဲ့မှုရှော့ချရေးဆိုတာလုပ်ခဲ့တယ်။နောက်ပြီးတိုင်းပြည်စီပွားရေးဖွံ့ဖြိုးတိုးတက်ဖို့အဲအဲ့ဒီကခုကတွဲရပေါ့နော်။တိုင်းပြည်ဖွံ့ဖြိုးတိုးတက်ရုံနဲ့မကဘူးပြည်သူတွေကိုရောစိတ်ကိုစိတ်နှလုံးလုံးုံစိတ်ချမှုရှိတယ်ဆိုတာမူတည်တာပေါ့အဲ့တော့ဘေကန္နာအနေနဲ့ဆိုတော့ကျွန်တော်နိုင်ငံဆက်ပြိုးမွေးမြူနေနိုင်ငံလေဒီ90ရာခိုင်နှုန်းကကျွန်တော်ခြေလက်တည်မှနေတယ်ကျွန်တော်တို့မှာ heavy industry ဆိုတော့ဆက်မှုလုပ်ငန်းတိတ်မဖွံ့ဖြိုးသေးဆင်းရဲမွေးတည်မှုရှော့ချရေးလို့လည်းပြောနေသေးတယ်လယ်ရီမြေတွေတိတ်ပြီးတော့နော်တောင်လူလယ်သမားတွေဘဝပို့ပြီးတော့တောင်မှအခက်အခဲတွေ့နေတယ်ဒီကန္နာကတော့ဦးစားပေးလုပ်ငန်းတွေမှာပါမှာပေါ့နော်နောက်တစ်ခုပြောချင်တာကလည်းဆိုတော့တိုင်းပြည်မှာကနတန်နေကြနေရလို့ရှိသေးတယ်နော်စမတီဖြစ်နေလို့ရှိသေးတယ်ဒါပါလဲဆိုလို့ရှိရင်မကောင်းတဲ့အလားလားနုနယ်သေးတဲ့ဒီမိုကရေစီကနောက်ကျောင်းပြန်သွားနိုင်တဲ့အထက်မှာဒီတစ်ခုပါတယ်လေအဲ့ဒါကြောင့်မို့ကျွန်တော်တို့ကလည်းကြပြိုင်နဲ့ထက်လောက်မယ်လုပ်ငန်းများငင်းချမ်းရေးရအောင်လည်းလုပ်ဘာလို့ဆိုတော့လက်နက်ကင်ကြီးရှိနေသေးတယ်ငင်းချမ်းရေးနဲ့အတူကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးရေးကိုတွဲလို့အောင်တစ်ခုပြီးမှတစ်ခုလုပ်လို့မရတော့တဲ့အခြေအနေအဲ့တော့ဆက်ပြေးမွေးမြူကိုလည်းလုပ်အောင်အလားတူပါလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာတရားစာသားတွေတော်တော်ကုန်းနေနော်တရားစာသားဆိုတာဘာပဲပြောပြောဆက်မှုခန္ဓာမှာလည်းအကျုံးဝင်တဲ့တတုခန္ဓာကဏ္ဍမှာလည်းအကျုံးဝင်တယ်ကျွန်တော်နိုင်ငံမှာတရားစာသားကိုရှိအရှိတိုင်းထုတ်ပြီးရောင်းစားနေတာ value added မလုပ်နိုင်တဲ့ပညာမရှိခဲ့ဘူးအဲ့တော့ဒီခန္ဓာကိုလည်းကျွန်တော်တို့ကြံနေထဲလို့အောင်ပြောရရင်တော့ပေါ့နော်ဒီသုံးခုကိုဦးစားပေးလုပ်မဲ့အထက်မှာဘိုးဆိုးရမှာလည်းပါမှာပေါ့နော်အဲ့တော့ဘိုးဆိုးရဲ့ policy အတိုင်းကျွန်တော်တို့တိုင်းဒေသကြီးရတယ်ဒါဆက်လုပ်အောင
်ပြီးခဲ့တဲ့ဆိုးကတတန်၅နှစ်အတွင်းမှာဒီတိုင်းဒေသကြီးလွှတ်တော်အပါအဝင်ဒီဝင်ကြီးချုပ်တည်းရဲ့အခန်းကဏ္ဍတွေနဲ့ပတ်သက်ပြီးတော့တော်တော်လေးဝေဖန်တန်တွေဆူညံခဲ့ပါတယ်ဆိုတော့ဆရာအနေနဲ့လာမယ့် AP လာစမ်းမှာတာဝန်ထမ်းဆောင်တော့မယ်ဆိုတော့ဝင်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်တော့မယ်ဆိုတော့ဘလို့ပြုပြင်ပြောင်းလဲမှုတွေလုပ်သွားဖို့အစီအစဉ်ရှိပါလဲခင်ဗျာ
ပဋိဌာန်းမိမှာပါနော်ဝင်ကြီးဌာန22ဌာနလုပ်လိုက်တယ်ဝင်ကြီးရေးတွေလျှော့ချတိုင်းဒေသကြီးမှာလည်းအလားတူဝင်ကြီးရေးတွေလည်းလျှော့ချမယ်ဝင်ကြီးဌာနလည်းအရေးရှိပြောရရင်ကျွန်တော်တို့ကအာကြစ်လက်တဲ့အစိုးရတစ်ခုဖွဲ့ပြည်သူတာဝန်ခံနိုင်အောင်လုပ်မယ်အစိုးရရဲ့အတုံးစီတွေလျှော့ချအောင်လုပ်နိုင်မယ်ကျွန်တော်တို့ခေါင်းဆောင်ကအများနဲ့မှားထားတာနော်ဒီဝင်ကြီးချုပ်ဆိုလို့ဝင်ကြီးချုပ်အာဏာနော်အဲဝင်ကြီးဆိုလို့ဝင်ကြီးအာဏာတရားအာဏာမဟုတ်တာလုပ်ပိုင်ခွင့်မကျွန်တော်တို့ရတာပြည်သူကလွှဲပေးထားတဲ့လုပ်ပိုင်ခွင့်အာဏာဒီလုပ်ပိုင်ခွင့်အာဏာပေါင်းနဲ့မကြော်ရဘူးနော်တစ်အချက်ကနှစ်ကဘာလဲဆိုလို့ရှိရင်အလွဲသုံးစားမလို့အောင်အာဏာကိုအလွဲသုံးစားမလို့အောင်ကျွန်တော်တို့စူးစမ်းမှာစေတနာတပြီးစေတနာတတ်တတ်လုပ်မယ်ရိုးရိုးသားသားလုပ်မယ်ကျိုးကျိုးဆဆလုပ်မယ်အခရီးကျင်းစင်တဲ့အစိုးရဖြစ်အောင်လုပ်မယ်ပြည်သူတွေရဲ့ဆန္ဒကိုပြည့်ဝစွာအကောင့်တွေဖွင့်နိုင်တဲ့အစိုးရတရားဖြစ်အောင်ကျွန်တော်တို့စူးစမ်းမယ်ဒီတိုင်းပဲကျွန်တော်တို့လုပ်မှာပါ
ဟိုမန်နေတိုင်းမှာဆိုရင်လည်းဝင်ကြီးတွေကိုဆရာအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်
တော့ကျွန်တော်ရွေးရမ
ယ်ရှိပါတယ်ဆိုတော့ဆရာအနေနဲ့မန်လေးတိုင်းဝင်ကြီးကိုဘဒုအများရထားရည်ရှိပါလဲ
ရထားတာကျွန်တော်တို့အခုချိန်မှာတော့ဒါကျွန်တော်ပုံမှန်လည်းပြောမယ်နော်ကျွန်တော်ရထားပြီကျွန်တော်ဒါကိုတမနာစီတင်ရတယ်ကျွန်တော်တို့မိတယ်ဝင်ကြီးဌာနဗန္ဒနာစီလို့ဆိုတော့အရင်ကဟာတယ်နေတယ်အရင်က၉ခုရှိဟုတ်ပြီနော်အဲ့တော့ဝင်ကြီးဌာနအရေးတွေနေတယ်ဆိုရင်ဝင်ကြီးအရေးတွေလည်းနေမှာပါနော်အလားတူကျွန်တော်တို့တို့တွေကပါလဲဆိုကျွန်တော်ကောင်းဆောင်တော်ဆန်းစုကြည်ရှိပါတယ်နော်ဘယ်ဝင်ကြီးကိုရွေ့ရွေ့ပါပဲရွေ့ရွေ့ပေါ့နော်ကျွန်တော်တို့ကကျွန်တော်ဥက္ခရာစီကို CV form နဲ့တင်ပြီးတော့မှအားလုံးညှိပြီးတော့မှဥက္ခရာအတူတူချက်ယူပြီးတော့ရွေ့ရတဲ့ဆိုတဲ့သဘောကိုကျွန်တော်ပြောချင်တာနော်ဒါပါလဲဆိုလို့ရှိရင်ပုံမှန်လင်းလင်းပြောရရင်ကျွန်တော်တို့သွတ်တော်ကိုယ်စားလှယ်ပဲဖြစ်ဖြစ်နော်ဟိုဝင်ကြီးတွေပဲဖြစ်ဖြစ်ပေါ့နော်အားလုံးကပါတီရဲ့စီမင်းစီကံအောက်မှာပါတီရဲ့ပညာစရာနေအောင်ပါပဲကျွန်တော်တို့နေထိုင်ကြမှာလိုင်းနာကြမှာ
ဆက်ပါဆရာအနေနဲ့ရွေးတဲ့အထက်မှာဒီ NLD ပါတီလွတ်တော်ကုသလေတွေကလားဒါမှမဟုတ်တခြားပါတီတွေကပါမလားဒါမှမဟုတ်ဘူးဆိုရင်တခြားပေါ့
ကျွန်တော်တို့မူထဲမှာအပြင်မှာမှာကွကျွန်တော်ပြင်ပပညာရှင်တချို့နေရာတွေမှာပညာရှင်တွေပါမကူဖြစ်မှာပါပါမယ်နော်လွတ်တော်ကုသလေတွေကဂျန်နေဝင်ကြီးကြီးရှိပါတယ်နော်တခြားပါတီကဆိုတာကတော့ကျွန်တော်တို့ကဘာပဲပြောပြောအနိုင်ရများတဲ့အခါမှာကျွန်တော်တို့ဒီကိစ္စကကျွန်တော်တို့စဉ်းစားမယ်ကိစ္စပဲလေနော်အဲ့တော့လောလောလတ်ကတော့ကျွန်တော်တွတ်တော်ကိုစလေတဲ့ရွေးထားတယ်ပဲပါတီတွေပါလေကျွန်တော် specific မပြောချင်ပါဘူးနော
်ပြင်ပပညာရှင်တွေကတော့ဘယ်လိုဝင်ကြီးဌာနတွေကိုအဓိကကန်ဆောင
်ကန်ဆောင်အဲ့ဒါကတော့ကျွန်တော်တို့ကဒီရာပေါ့နော်ပုံမှန်လင်းလင်းပြောရမယ်ဆိုလို့ရှင်ဟိုတချို့နေရာတွေကပြင်ပကအပုပ်ကိုမရမှာမလို့ဆို NLD ကဖိနှိပ်ခံခဲ့တဲ့ကာလအများကြီး ပြိဋ္ဌာန်ကိုခံနိုင်ရင်ရှိတယ်နော်ဆင်းရဲတာကိုကျွန်တော်တို့ကောင်းကောင်းခံနိုင်တာရှိတယ်နော်အဲ့တော့ကျွန်တော်တို့မှာပါလဲဆိုတော့ capacity building ဆိုတော့ကျွန်တော်တို့ energy ဒါမျိုးမရခဲ့ဘူးပြမရခဲ့တော့ကျွန်တော်တို့မှာအုတ်ချုပ်ရေးအတွေ့အကြုံမှာနည်းတာရှိတယ်နော်စီမံကိန်းတွေနဲ့ပတ်သက်တာဘာနာရေးတွေနဲ့ဒါဒီပုံမှန်လေးလေးပြောရပေါ့အဲ့တော့အဲ့လို feeling မှာအဲ့လို level တွေမှာကြာရင်တော့ကျွန်တော်တို့ပညာရှင်ကိုတုံးမယ်